ပါလက်စတိုင်းစစ်သွေးကြွတွေဆက်လက်ထိန်းသိမ်းထားတဲ့လက်ကျန်ဒဇာကနေပြန်လုပေးဆွနေဖို့အစ္စရေးထောက်လှမ်းရေးအဖွဲ့မော့ဆက်အကြီးအကဲဒေးဗစ်ဘာနီယာဟာပြည်သစ်နိုင်ငံပါရီမြို့ကိုရောက်ရှိနေပါတယ်။လူပေါင်းတသန်းလောက်ခေါ်လုံနေတဲ့ဂါဇာကမ်းမြောင်တောင်ပိုင်းရာဖာမြို့ကိုအစ္စရေးရဲ့စီးရဲရထိုးစစ်ဆင်တိုက်ခိုက်မဲ့အရေးကိုရှောင်ရှားနိုင်ဖို့မျှော်လင့်ချက်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်အပါအဝင်ညီညွတ်ရေးဆွေးနွေးသူတွေပါရီမြို့ကိုရောက်ရှိနေကြပါတယ်။ဂါဇာကမ်းမြောင်ကနေရာအတော်များများကိုအစ္စရေးကမနေ့တောက်ကြနေ့ကစပြီးလေကြောင်းတိုက်ခိုက်မှုအကြိမ်80ကျော်ပြုလုပ်ခဲ့ပါတယ်တိုက်ခိုက်မှုတွေကြောင့်လူပေါင်း62ယောက်သေဆုံးခဲ့တယ်လို့ဟာမတ်စ်အဖွဲ့လက်အောက်ခံဂါဇာကျန်းမာရေးဌာနကပြောပါတယ်ခင်ဗျာ